ဇူလိုင်လ19ရက်နေ့မှာကြာရောက်မဲ့69နှစ်မြောက်အာဇာနီနေ့ခန္ဓာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ပါလိမ့်မယ်။ဒါဟာနှစ်ပေါင်းများစွာအတွင်းတက်မတော်ခေါင်းဆောင်တယောက်အနေနဲ့အာဇာနီနေ့အခမ်းအနားကိုပထမဆုံးအချိန်တက်ရောက်မှာဖြစ်ပါတယ်။ဒါဟာနိုင်ငံအပြောင်းအလဲရဲ့ပြရုပ်တစ်ခုဖြစ်ပြီးကြိုဆိုရမယ့်ကိစ္စဖြစ်တယ်လို့လူမှုအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရန်ကုန်မြို့ကအာဇာနီဘိတ်မှန်မှာလာမဲ့ဇူလိုင်လ19ရက်နေ့မှာကျင်းပမဲ့69နှစ်မြောက်အာဇာနီနေ့အခမ်းအနားကိုတက်ရောက်ဂါရဝပြုမှာဖြစ်တယ်လို့သူ့ရဲ့ Facebook စာမျက်နှာကနေဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဒါဟာတပ်မတော်ကာကွယ်ဦးစီးချုပ်တယောက်အနေနဲ့နှစ်ပေါင်းများစွာအတွင်းမှာအာဇာနီနေ့အခမ်းအနားကိုပထမဆုံးအကြိမ်ပြန်လည်တက်ရောက်တာဖြစ်ပြီးတော့ဒါဟာနိုင်ငံရေးအပြောင်းအလဲရဲ့ပြရုပ်ဖြစ်တယ်လို့88မျိုးဆက်ညီညာရေးနဲ့ပွင်လင်းလူဖွဲ့စည်းကကိုမြာကြီးက VOE ကိုပြောပါတယ်။
ဒုတိယမြောက်ကဝေးဦးစီးချုပ်အနေနဲ့ကနှစ်ပေါင်းများစွာအတွင်းမှာပထမဆုံးကျင်အာဇာနီဒိမ့်မှန်ကိုတက်ရောက်ပြီးတော့မှအာဇာနီခေါင်းဆောင်ကြီးတွေကိုအလေးပြုမယ်လို့ကြားရတဲ့ဟာတော့ကျွန်တော်တို့101သာကြိုဆိုရမှာပဲလေဒါကတော့ကျွန်တော်တို့တိုက်ပြည်မှာဒီတက်မတော်စတင်တည်ထောင်ခဲ့တဲ့ကျွန်တော်တို့အမျိုးသားခေါင်းဆောင်ကြီးတက်မတော်ရဲ့ဖခင်ကြီးပူကျော်အောင်ဆန်းပါပဲအာဇာနီခေါင်းဆောင်ကြီးတွေဆိုတာဘယ်တော့မှမေးပြလို့ရတဲ့ကိစ္စမဟုတ်ဘူးလေအဲ့ဒါကိုလက်ရှိတက်မတော်ရဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ကာဝေးဦးစီးချုပ်ကိုချုပ်မှုကြီးမင်းအောင်လှိုင်တက်ပြီးတော့မှကာရဝါပြုအလေးပြုမယ်ဆိုရင်တော့အတိုင်းထက်အလွန်ကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဒါနိုင်ငံရဲ့ပြောင်းလဲမှုရဲ့ကြာရုပ်တစ်ခုလို့ပဲကျွန်တော်အဲ့လိုယူဆပါတယ
်ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့ဒီအာဇာနီနဲ့အထိမ့်မှအခမ်းအနားကိုတမရကာဝေးဦးစီးချုပ်ကိုတိုင်မတက်ရောက်ခဲ့တာဟာနှစ်ပေါင်းအတော်ကြာသွားခဲ့ပြီဖြစ်တယ်လို့မြန်မာနိုင်ငံရေးလေလာစောင့်ကြည့်သူဒေါက်တာရေဘဲစိန်ကပြောပါတယ
်ကျွန်တော်မှတ်မိသလောက်ပေါ့လေ1980ခုနှစ်နောက်ပိုင်းမှာတော့တမရကာဝေးဦးစီးချုပ်တယောက်အနေနဲ့ပေါ့လေအာဇာနီနဲ့အခမ်းအနားကိုတက်ရောက်တာမျိုးမတွေ့ခဲ့ရဘူးပေါ့လေအဲ့ဒီခါကျပြောမယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40နီးပါးလောက်မှာအဲ့ဒီလိုတမရဘက်ကကာဝေးဦးစီးချုပ်ကိုတိုင်တက်ရောက်ခဲ့တဲ့အနေအထားတော့မတွေ့ရဘူးဗျ
ပြီးခဲ့တဲ့နာဝတာနာအဖစစ်ဆိုးရကာလာတွေအတွင်းကဆိုးရဘက်ကယဉ်ကျေးမှုဝင်ကြီးဦးဆောင်တဲ့တာဝန်ရှိသူတချို့သာတက်ရောက်ကာရော့ပြုခဲ့ပြီးတော့အခုလိုကာကွယ်ဦးစီးချုပ်ကိုရန်တက်ရောက်တာဟာမြန်မာနိုင်ငံရေးအတွက်ကောင်းမွန်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ
်ဘူကျောင်းဆန်တဲ့အာဇာနီတွေကိုအလေးပြုတဲ့မမေ့တဲ့အထိမ်းအမှတ်ပွဲတစ်ခုကိုတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်တက်ရောက်တာဟာအဲကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုကောင်းမွန်တဲ့အလားအလာတစ်ခုလို့မြင်တယ်နောက်ပြီးတော့ဒါမဲ့ကာလာတွေမှာရရဖက်ဆက်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ရှိရင်လည်းပဲတမတော်အနေနဲ့ပြည်သူလူထုရဲ့အတန်းပြည်သူလူထုရဲ့ဆန္ဒကိုပို့ပြီးအလေးထားလာဖို့လိုအပ်တဲ့အနေအထားပေါ်မှာအတိုင်းအတာတစ်ခုထိအသိမှတ်ပြုလာတယ်လို့ယူဆလို့ရတယ
်စေစိုးရလက်ထက်ဒီမိုကရေစီလှုပ်ရှားမှုကာလာတွေအတွင်းမှာအာဇာနီနဲ့အခမ်းအနားကိုကျင်းပခဲ့တဲ့အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကနှီးမျိုးစုံနဲ့အနှောက်အယှက်ပေးခဲ့ပြီးအခုလက်ရှိအနေထားကတော့အရင်အခြေအနေနဲ့အတော်လေးကိုကွာခြားသွားပြီဖြစ်တယ်လို့ကုမြာကြီးကပြောပါတယ
်။အရင်အခြေအနေနဲ့ပြောမယ်ဆိုတော့တော်တော်တော့ကွာသွားရတာဒါလေ။ကွာရဆိုတော့ကောင်းတဲ့တဲ့ကိုကြောင်းလဲတာကိုဆိုလိုတာပြောတာပါ။ဥပမာအားဖြင့်ပြောမယ်ဆိုရင်ပြီးခဲ့တဲ့နဝတနာအဖတ်ထိတာဆိုလို့ရှိရင်အာဇာနီနဲ့ဆိုတော့ဘိုချုပ်အောင်ဆန်းဓာတ်ပုံပါတဲ့အင်ဂျီတော်ဝင်လို့မရဘူး။ဘိုချုပ်ကိုဆိုဘယ်ရုံးမှမရှိတော့ဘူး။အဲ့ဒီလိုပဲကျွန်တော်ဘိုချုပ်အောင်ဆန်းရဲ့ best day တွေထိုးရင်တော့ပြဿနာကြီးတယ်။ဘိုချုပ်အောင်ဆန်းပုံပါတဲ့အင်ဂျီနဲ့ရွှေဒီကုံဖျားပေါ်တော့တက်လို့မရဘူး။ဒါပြီးခဲ့တဲ့ကျွန်တော်2010ရွေးကောက်ပွဲမတိုင်ခင်အချိန်ကအဲ့ဒီတိုင်မရှိခဲ့ဘူးလေ။အဲ့တော့အခုအကတော့ဒါအာဇာနီနေ့ခန္ဓာဦးတက်မတော်ခေါင်းဆောင်တယောက်ကတက်ပြီးတော့မှကာရဝပြည်နဲ့အလေးပြုမယ်ဆိုတဲ့ဟာကြတော့အရင်ခင်းနဲ့ရှင်တော့တော်တော်ပြောင်းလဲသွားတယ်။အဲ့တော့ဒီဟာကလည်းဘာလဲပြောဆိုကောင်းမွန်တဲ့ဟာဖြစ်လို့အရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်အရေးပါတဲ့တူးတက်တဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်ကတော့မြင်နေကြအလွန်ရေးပါပါတယ်နိုင်ငံရေးရ
။ဘုဒ္ဓမူကြီးမင်းအောင်လှိုင်ကအာဇာနီနေ့ခန္ဓာကိုတက်ရောက်မယ်လို့ကြေညာလိုက်တဲ့ချိန်ထဲမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းနေပြည်တော်မှာရှိတဲ့တက်မတော်စစ်သမိုင်းပြတိုက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒီကနေ့နေ့လယ်ပိုင်းကတွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ။